2010ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာလာမယ့်2020ရွေးကောက်ပွဲမတိုင်ခင်ပြီးဖို့မလွယ်ဘူးဆိုတာဒေါင်ဆန်းစုကြည်ရဲ့မှန်းဆချက်ဖြစ်ပြီးဖွဲ့စည်းပုံပြင်ဆင်ရေးပူးပေါင်းကော်မတီရဲ့လွှတ်တော်ရင်းဆောင်ရွက်ချက်တွေကတော့ဆက်ရှိနေမှာဖြစ်တယ်လို့လွှတ်တော်ကိုယ်စားလှယ်တွေနဲ့ NLD ပါတီတာဝန်ရှိသူတွေကပြောကြပါတယ်NLD ပါတီရဲ့ဗဟိုပြန်ကြားရေးအဖွဲ့အတွင်းရေးမှူးဦးအောင်ရှင်မုံရွာအောင်ရှင်ကလွှတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးကော်မတီကပြင်ဆင်ရေးကိုဆက်လက်လှုပ်ဆောင်မှာဖြစ်လို့တစုံတရာပြီးမြောက်လာလိမ့်မယ်လို့မြင်ကြောင်းပြောပါတယ်
။ဒေါက်တာစုကြည်ပြောလို့မဖြစ်တော့ဘူးလားဆိုတာမျိုးအဲ့ဒါမျိုးလည်းမဟုတ်ဘူး။နိုင်ငံရေးမှာတော့လေလှုပ်စရာရှိတာကိုလှုပ်ရမယ်လမ်းကြောင်းကိုလှုပ်နေရတာပဲ။ဟိုတာဝန်ရှိတဲ့လူကသူ့ရဲ့ထင်မြင်ချက်ကိုသူပြောတာပဲလေ။သူပြောတာကိုမှားတယ်လို့သူပြောလို့တာမဟုတ်ဘူးနော်။၄၅ဦးကော်မတီကသူလှုပ်စရာရှိတဲ့အလုပ်ကိုပြီးတော့လုံနေတာပဲဆက်ပြီးတော့လုံမဲ့ကိစ္စလုံတဲ့အတွက်ကြောင့်တစုံတရာတော့ဟိုပြီးမြောက်လာလိမ့်မယ်လို့သူကတော့ယုံကြည်တယ်
ကော်မတီကတော့ဖွဲ့စည်းပုံပြင်ဆင်ရေးကိုဆက်လုပ်နေအောင်ပါပဲလို့ပြောလာသူတွေထဲမှာအဲ့ဒီကော်မတီကနေနှုတ်ထွက်ခဲ့တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းလည်းပါဝင်ပါတယ်
။အဲကော်မတီကတော့လုံပြနေအောင်ပါလေ။အတန်ကောင်းနဲ့ဟင်းနေအောင်ပါပဲလေ။ဂျပန်မှာသူကသွားကြည့်ပြီးတော့ပြောလိုက်တဲ့အခါဒါမပြောလို့အဲ့ဒီအချိန်မှာဟိုကမေးလို့နေမှာပေါ့။မေးတဲ့အခါမှာသူဒီအောင်ဘလို့မှသူဟိုကလုံးလို့မရတော့သူထိတ်အရင်ကတော့ထိတ်နေရောနေလာခဲ့တာပေါ့
။2020ရွေးကောက်ပွဲမတိုင်ခင်အခြေခံဥပဒေပြောင်းလဲမှုတချို့လုံနိုင်မလားဆိုတဲ့ Nikkei Asian Review သတင်းဌာနရဲ့မေးမြန်းချက်အပေါ်ဒေါင်ဆန်းစုကြည်ကပြောဖို့ခက်ခဲတယ်လို့ဖြေခဲ့ပါတယ်။လာမယ့်နှစ်အတွင်းအခြေခံဥပဒေပြင်ဆင်နိုင်မဲ့အလားအလာပေါ်မူတည်ပြီးနောက်ရွေးကောက်ပွဲအတွက်မျှော်လင့်ချက်တည်ဆောက်နေတာမဟုတ်ဘူးလို့လည်းသူကပြောပါတယ်။ဒေါင်ဆန်းစုကြည်ရဲ့အခုလိုပြောကြားချက်ဟာရွေးကောက်ပွဲကတိကဝတ်ကိုမကြေပြွန်ရာရောက်တယ်ဆိုတဲ့ထောက်ပြချက်နဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုပြန်ကြားရေးအဖွဲ့အတွင်းရေးမှူးဦးအောင်ရှင်မုံရွာအောင်ရှင်ကဖွဲ့စည်းပုံပြင်ဆင်ရေးကိုဆောင်ရွက်ရာမှာအခက်အခဲတွေရှိပြီးကတိကဝတ်ကိုတည်ကျင်တဲ့အတွက်ကော်မတီဖွဲ့ဆောင်ရွက်တာလို့တုံ့ပြန်ပါတယ်။ကျန်းခိုင်ဝင်မျိုးရေးပါတီဘက်ကတော့45ဦးကော်မတီဖွဲ့ဆောင်ရွက်လိုက်တဲ့အတွက်ပြင်ဆင်ရေးပိုင်းကခက်ခဲသွားတာလို့အမြင်ရှိနေပါတယ်။ NLD ရဲ့ပြင်ဆင်ရေးဆောင်ရွက်ချက်ဟာဖွဲ့စည်းပုံပါအခန်းဆက်နဲ့အခြေခံဥပဒေပြင်ဆင်ခြင်းနဲ့အညီဆောင်ရွက်တာမဟုတ်တဲ့အပြင်ကော်မတီကပြင်ဆင်လိုတဲ့အကြောင်းအရာတွေများနေတဲ့အတွက်ပြင်ဖို့ခက်ခဲသွားတာလို့ကျန်းခိုင်ဝင်မျိုးရေးပါတီခေါင်းဆောင်တွေကဆိုပါတယ်။တမတော်နဲ့ကျန်းခိုင်ဝင်မျိုးရေးပါတီဘက်ကပြင်ဆင်ဖို့လက်ခံထားတဲ့ပုံမှန်261လို့ပုံမှန်တွေကိုစပြင်ဖို့ရဲလို့ USDP ပါတီရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာနန္ဒာလှမြင့်ကပြောပါတယ
်ပုံမှန်261ပေါ့တနေ့ကျင်တော်ကကြီးချုပ်တွေကိုတက်ဆိုင်တော်ရွေးချယ်ပြီးချမ်းတော်သမရအတည်ပြုဖို့ဆိုတာဒါလေးကိုကျွန်တော်တို့ဦးစပြီးကျွန်တော်တို့ပြင်ပြတာပေါ့အဲ့ဒါကကျွန်တော်တို့တင်လိုက်တယ်သို့တော့အခုခက်ခဲအကြက်လေးဖြစ်တာပါလေဆိုတော့ဝင်လို့ရတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြည်စည်းပူးပေါင်းကော်မတီဆိုတာဖွဲ့လိုက်တာကပြင်လို့ရတဲ့ကနေသူ့ရဲ့နည်းလမ်းတိုင်းမပြင်မဲ့ဒီ45ဦးကော်မတီဖွဲ့ပြီးတော့မှဆောင်ရွက်လိုက်တဲ့အတွက်ဒီကအကျတဲ့ချက်သားလေးလို့ကျွန်တော်တို့ကမြင်နေ
ဖွဲ့စည်းပုံပြင်ဆင်ရေးအတွက်တမတော်ဘက်ကစိတ်အားထက်သန်မှုမရှိဘူးလို့ဒေါင်ဆန်းစုကြည်ရဲ့ပြောကြားချက်အပေါ်ကျန်းခိုင်ဝင်ပြိုးရေးပါတီခေါင်းဆောင်တွေနဲ့ကိုယ်စားလှယ်တချို့ကမဟုတ်ကြောင်းညင်းဆိုကြပါတယ
်တမတော်ကတော့အဲတက်ကြွမှုရှိပါတယ်ပြင်ဆင်နဲ့ပတ်သက်လို့အခန်းဆက်နှစ်တိုင်းကျွန်တော်တို့တင်ထားတာဒီတော်တော်များပါတယ်တတ်မှတ်ထားတဲ့ဥပဒေနဲ့ညီတမတော်ကဆောင်ရွက်နေတာရှိပါတယ်ရှိနေတဲ့အတိုင်းဘာဖြစ်လို့တက်စီခတ်တက်ကြွမှုမရှိဘူးလို့ပြောလဲတော့ကျွန်တော်လည်းစဉ်းစားရခက်ပါတယ်တကယ်စည်စနာရှိတယ်တကယ်ပြင်းကျင်တယ်ဆိုရင်သူ့သတ်မှတ်ထားတဲ့ပြသန်းကြတဲ့ဥပဒေပုံမှန်တွေတိုင်းညှိညိနှိုင်းနှိုင်းလုပ်သွားရင်ခက်ခဲမဲ့အလုပ်မဟုတ်ပါဘူ
း USDP ပါတီရဲ့ပြောပွဲမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတောင်အေးပြောသွားတာပါတမတော်သားလွှတ်တော်ကိုယ်စားလှယ်အစုအဖွဲ့ခေါင်းဆောင်ဗိုလ်မှူးချုပ်မောင်မောင်ကို RFA ကဆက်သွယ်ပေမဲ့ဖုန်းလက်ခံဖြေကြားတာမရှိပါဘူးလက်ရှိမှာဒေါင်ဆန်းစုကြည်ဟာသူ့ရဲ့ရွေးကောက်ပွဲကတိကဝတ်ဖြစ်တဲ့ဖွဲ့စည်းပုံပြင်ဆင်ရေးမလွယ်ကူတော့ဘူးဆိုတာမဲဆန္ဒရှင်ပြည်သူတွေကိုဓာတ်ရိုက်မပြောဘဲနိုင်ငံခြားမီဒီယာကနေတဆင့်ပြောကြားမှုအပေါ်မဖြစ်သင့်ဘူးဆိုတဲ့ဝေဖန်မှုတွေကလည်းရှိနေပါတယ်ဒါရီနဲ့ပတ်သက်လို့ NLD ပါတီရဲ့ဗဟိုပြန်ကြားရေးအဖွဲ့အတွင်းရေးမှူးဦးအောင်ရှင်မုံရွာအောင်ရှင်တုံ့ပြန်တာက
အပြစ်ကတော့ရှားကြံပြီးတော့ပြစ်တင်နေတာပါပဲတော်တော်ဆိုဒီလောက်ဒီပြောတာမျိုးတော့တော့မှသူတို့မှန်းဆပြီးတော့ပြောနိုင်လို့လားသူတို့ဘာလုပ်နေကြလဲဒီကနေ့ကိုကြည့်ကဥပဒေပြင်ဆင်ရေးနဲ့ပတ်သက်ဘယ်လောက်ဒီသူတို့စ조사နေကြဆိုလဲဘယ်လောက်ဒီလက်တွေလုပ်နေကြလဲအဲ့ဒီလောက်လုပ်ခဲ့လို့လားဆိုတာလည်းပြန်ပြီးတော့မေးရမလို့ဖြစ်
ဖွဲ့စည်းပုံပြင်ဆင်ရေးဟာ2020ရွေးကောက်ပွဲမတိုင်ခင်ဘလောက်အတိုင်းတာအထိဆောင်ရွက်နိုင်မယ်ဆိုတာဟာ NLD ပါတီကတမတော်အပါအဝင်တခြားပါတီတွေနဲ့ပူးပေါင်းဆောင်ရွက်မှုအပိုင်းမှာအဓိကမူတည်နေတယ်လို့ USDP ဘ က်ကရှုမြင်နေပါတယ်။ပါတီအနေနဲ့တဦးတဖွဲ့ရဲ့အယူအဆနဲ့ပြင်ဆင်ရေးကိုဆောင်ရွက်တာမဟုတ်ဘဲတမတော်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့တိုင်းသားပါတီတွေနဲ့ညှိနှိုင်းဆောင်ရွက်မယ်ဆိုရင်2020မတိုင်ခင်တိုင်းသားဒေသတွေမှာအနိုင်ရပါတီကဝန်ကြီးချုပ်ဖြစ်လာနိုင်မယ်ပုံမှန်261လို့ပုံမှန်တွေပြင်ဆင်လာနိုင်လိမ့်မယ်လို့ပြောကြပါတယ်ရှင်။ကျွန်မဝေမာထွန်းမှာ